တာရှိမှာခင်ဗျာအခုတလောမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်လာမှုတွေကိုတွေ့နေရပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဆက်လို့ကမ္ဘာဘဏ်ရဲ့ငွေကြေးထောက်ပံ့မှုယာယီရဆိုင်မှုအလဲအစ္စလမ်ကမ္ဘာရဲ့ဖိအားပေးမှုတွေကိုခံနေရပါတယ်ဒီတစ်ပတ်မှာတော့ကမ္ဘောဒီးယားနိုင်ငံမှာတည်ဆောက်ခဲ့တဲ့အမျိုးသားပြည်လည်သင့်မြတ်ရေးနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုနှိုင်းယှဉ်စဉ်းစားကြည့်ကြရအောင်ပါကုလသမဂ္ဂငြိမ်းချမ်းရေးတပ်မှပါဝင်ခဲ့သူအမေရိကန်ပုံမှုကြီးတူကတော့ကမ္ဘောဒီးယားနိုင်ငံဟာ1997အောက်တိုဘာ23မှာဒီမိုကရက်တစ်နိုင်ငံတစ်ခုဖြစ်လာခဲ့တယ်။ပဲရစ်ငြိမ်းချမ်းရေးသဘောတူညီမှုကိုလက်ခံလိုက်ပြီးနောက်17နှစ်ကြာရှိတဲ့ပြည်တွင်းစစ်ပွဲကိုအဆုံးသတ်လိုက်ကြတယ်။တိုက်ပွဲဖြစ်နေတဲ့လက်နက်ကင်တပ်4ခုရဲ့လက်နက်တွေကိုဖြုတ်သိမ်းပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေကို18လဆေလွတ်မဲ့ကမ္ဘောဒီးယားအသွင်ကူးပြောင်းမှုအာဏာပိုင်အဖွဲ့UNTAC ကိုဖွဲ့စည်းလိုက်ပါတယ်။1992မှာ UNTAC ကိုကမ္ဘောဒီးယားနိုင်ငံထဲမှာငြိမ်းချမ်းရေးထိန်းသိမ်းမှုတွေအတွက်ဆောင်ရွက်ဖို့ဖြန့်ကျက်နေရာယူခဲ့ပါတယ်။တရက်နှစ်အတွင်းမှာပဲကမ္ဘောဒီးယားနိုင်ငံတွင်းကိုနိုင်ငံရခြားအကူအညီတွေလှိမ့်ဝင်လာခဲ့တယ်။ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေအတွက်ပညာရှင်တွေသတင်းနောက်တွေလူမှုကယ်ဆယ်ရေးလုပ်ကိုင်သူတွေဟာနိုင်ငံရေးပုံတံတားပြောင်းလဲမှုနဲ့တူနေရာရလာခဲ့ကြပါတယ်။သတင်းမီဒီယာနဲ့လူတွေအခြေပြုအဖွဲ့အစည်းတွေကလည်းတိုးတက်များပြားလာခဲ့ပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်9သိန်းနီးပါးအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပေါ်ဆောင်မှုစူးစမ်းပြီး1993မှာတော့အထွေထွေရွေးကောက်ပွဲကိုကျင်းပခဲ့ပါတယ်။ဝန်ကြီးချုပ်ခွန်ဆန်းရဲ့ရန်သူတော်တွေလည်းပါတီတရားဝင်ထူထောင်ဝင်ရလာခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားပြန်လည်သက်မြတ်ရေးဟာရောင်ကြီးတန်းလာတယ်လို့ရှိခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းဖြစ်ပျက်နေတဲ့ပြည်တွင်းအခြေအနေတွေကနိုင်ငံတကာမီဒီယာတွေမှာတင်ပြနေတယ်လို့မဟုတ်ဘူး။မိတော်တို့ကလို့မြုံနေတာပြလို့ဆိုခဲ့မှုပါတယ်။တကယ်တော့ပဲရစ်ငြိမ်းချမ်းရေးသဘောတူညီမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၅နိုင်ငံကဥဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်။ဟွန်ဆန်းရဲ့ကမ္ဘောဒီးယားကွန်မြူနစ်ပါတီကတိတ်ပြီးဘုံဝင်မကြလာပါဘူး။ဟွန်ဆန်းကအနောက်အစုရဲ့ခြေလှမ်းတွေပေါ်တန်တရာဖြစ်နေတာကလည်းအကြောင်းရှိပါတယ်။1989မှာဟွန်ဆန်းရဲ့ကွန်မြူနစ်လက်နက်ကိုင်တပ်တွေဟာဆိုဗီယက်နဲ့ဗီယက်နမ်နိုင်ငံတွေရဲ့ကြောတောက်နောက်ခံအကူအညီကိုယူပြီးပိုးပေါ်ရဲ့ခမာလီကွန်မြူနစ်ပါတီကိုဖျောက်ချခဲ့ပါတယ်။ပိုးပေါ်လူသက်အစိုးရပြုတ်ချသွားပြီမဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်ကြီးဟာဟွန်ဆန်အစိုးရကိုဥပိ္ပခါပြုတ်ထားခဲ့ပြီးကုလသမဂ္ဂမှာခမာနီတွေအတွက်ယာထားတဲ့ခုံနေရာကိုဆက်လက်ထားရှိနေသလိုလို့လှုပ်ထားခဲ့ပါတယ်။ဒါကြောင့်လဲဟွန်ဆန်နဲ့သူ့ရဲ့ကွန်မြူနစ်ပါတီဟာအနောက်အုပ်စုရဲ့သဘောထားတွေပေါ်စိတ်နာခဲ့ကြပါတယ်။ဒါပေမဲ့ကမ်ပူချာဒေါ်လာရေးမှာတဘာရင့်ခဲ့တဲ့ဟွန်ဆန်ဟာတာတမိုင်းနေပယ်မှာကျွမ်းကျင်စာအသုံးချခဲ့ပါတယ်။ပဲရစ်ငြိမ်းချမ်းရေးသဘောတူညီမှုကိုစိတ်ထဲကလိုလိုချင်ချင်မရှိပေမဲ့ဟွန်ဆန်ဟာသူ့ရွက်ချက်အောင်မြင်စေဖို့အတွက်စိတ်ရှိရှိစောင့်နေပါတယ်။အစဉ်တိုင်းမှာပါဝါအပြုတ်အမာတွေကိုတုံးပြီးကမ္ဘောဒီးယားနိုင်ငံရေးကိုလက်ဦးမှုရအောင်လုပ်ခဲ့ပါတယ်။အနောက်အုပ်စုပေါ်တန်တရားကြီးမားခဲ့တာကြောင့်လဲကမ္ဘောဒီးယားနိုင်ငံတွင်းကနိုင်ငံကထောက်ပံ့မှုနဲ့လှုပ်ရှားနေတဲ့ NGO တွေလူမှုအခြေပြုအဖွဲ့အစည်းတွေကိုမျက်ခြေမပြတ်စောင့်ကြည့်သတိပေးခဲ့ပါတယ်။ဒါကြောင့်လဲကမ္ဘောဒီးယားနိုင်ငံရေးကိုတင်ပြနေတဲ့ Daily သတင်းစာဟာအမေရိကန်ထောက်ပံ့ထားတဲ့ငွေတွေနဲ့သူ့ကိုစန့်ကျင်နေတာဖြစ်တယ်။ဟွန်ဆန်ဆိုရရဲ့ခြားစားအချင်းပြတ်မှုတွေကိုဝေဖန်ရေးသားနေတဲ့အတိုက်ခံခေါင်းဆောင်ကမ်ဆော့ခါဟာအမေရိကန်လူဖြစ်တယ်လို့ဆွဆွဲတိုက်ခတ်ခဲ့ပါတယ်။မကြပါဘူး။သတင်းစာတိုက်ကိုအခွန်ငွေဒေါ်လာ 6.3 သန်းပေးဆောင်မှုဆိုပြီးစာရောက်လာပါတယ်။အခွန်ငွေမဆောင်နိုင်ရင်သတင်းစာတိုက်ကိုပိတ်ပြရမယ်လို့ညွှန်ကြားခဲ့ပါတယ်။သတင်းစာတိုက်ရဲ့နောက်ဆုံးနေ့ရက်များဟာအတိုက်ခံခေါင်းဆောင်ကမ်ဆော့ခါကိုဖန်ဆီးလိုက်တဲ့အချိန်နဲ့လည်းတက်နေတယ်ဖြစ်နေပါတယ်။အတိုက်ခံကောင်းဆောင်ဟာအမေရိကန်အစိုးရနဲ့ပေါင်းပြီးဟွန်ဆန်အစိုးရကိုဖြုတ်ချဖို့စူးစမ်းနေတယ်လို့ဆွဆွဲခဲ့ပါတယ်။ဒါပြင်အမေရိကန်အစိုးရငွေကြေးနဲ့လှုပ်ရှားနေတဲ့ Democratic Institute International ကိုလည်းတိုင်းပြည်တွင်းကနှင်ထုတ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်ခင်ဗျားတို့ထောက်ပံ့နေတာမထောက်ပံ့နေတာကခင်ဗျားတို့အပိုင်းပါ။ကျွန်တော် policy ကိုမချိုက်ရင်ထွက်သွားလို့ရပါတယ်။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံရေးကိုသိပ်ပြီးဆွတ်ဖက်ဆွေးနွေးတာမျိုးမလုပ်ကြပါနဲ့ဆိုပြီးပြင်းပြင်းထန်ထန်ချိန်ချောက်ခဲ့ပါတယ်။ကမ္ဘောဒီးယားမှာဒီလိုဖြစ်ပျက်နေမှုကိုလေးလာသုံးသပ်မယ်ဆိုရင်လွန်ခဲ့တဲ့15နှစ်လောက်ကစပြီးတရုတ်ပြည်ရဲ့လွှမ်းမိုးမှုနဲ့လည်းဆိုင်ပါတယ်။ပီကင်ဟာဟွန်ဆန်အတွက်လုပ်ဖော်ကင်မဲ့တစ်ခုလိုဖြစ်လာခဲ့ပါတယ်။တရုတ်ပြည်ဟာကမ္ဘောဒီးယားနိုင်ငံရဲ့ဗန်လုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေရေကာတာကြီးတွေအခြေခံအဆောက်အုံစောက်လုပ်ရေးအတွက်1ဘီလီယံကျော်ထုတ်ချခဲ့ပါတယ်။အပြန်လာအားဖြင့်တရုတ်တွေရဲ့တောင်တရုတ်ပင်လယ်မဟာဗျူဟာညီမကျက်အတွက်ကမ္ဘောဒီးယားရဲ့ထောက်ခံမှုကိုလိုချင်ပါတယ်။ဒါကြောင့်လဲဟွန်ဆန်းရဲ့နိုင်ငံရေးပြိနှိပ်မှုတွေနဲ့ဖမ်းဆီးခံခဲ့ရတဲ့ကမ်ဆော့ခါအကြောင်းမေးမြန်းတဲ့အခါတ တရုတ်နိုင်ငံသားကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကကမ္ဘောဒီးယားဆိုရအနေနဲ့သူတို့ရဲ့နိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်မှုကိုခုခံကာကွယ်တာဖြစ်ပါလေလို့ထောက်ခံပြောဆိုခဲ့ပါတယ်။သောတာရှိမခင်ဗျာမြန်မာပြည်ရဲ့အမျိုးသားပြန်လည်သက်မြတ်ရေးကိုကြည့်လိုက်မယ်ဆိုရင်ရခိုင်ပြည်ထနာမှဆလို့ငြိမ်းချမ်းရေးဆွေးနွေးပွဲအလဲနိုင်ငံတကာဖိအားအဖြစ်ပြက်၃မျိုးလုံးဟာခက်ဆက်ဆက်တူနေရဘူးတွေ့နေရပါတယ်။တစ်ဖွဲ့နဲ့တစ်ဖွဲ့ဟာတန်တရားကြီးမားစွာစောင့်ကြည့်လှုပ်ရှားနေကြပါတယ်။ဒီလိုအခြေအနေမျိုးမှာအစိုးရတဲ့အနေနဲ့ဒီမိုကရက်တစ်ဘောင်ကိုကျင်းသွားအောင်လုပ်မယ်စားလုပ်ဖို့ကိုင်မဲ့ဟောင်းတွေနဲ့မဟာမိတ်ဖွဲ့မှုတည်မြဲထားဖို့လိုပါလိမ့်မယ်။သောတာရှင်မြမပြည်သူတွေလည်းအမျိုးသားသွေးစည်းညီညွတ်မှုကိုအသွေးသက်ပါတဲ့ကတိဆောက်ခြင်းပြီးနိုင်ငံတကာပန်ဒမန်ရေးရနယ်ပယ်ကိုပါပါနနဆက်ဆံနိုင်မဲ့နိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။